Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတောတာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်စက်တင်ဘာလ20ရက်အင်္ဂါနေ့ညနေခင်း6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းတိုမီတာ7925ရုပ်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလာဝါဒီကနေ့အစီအစဉ်တွေတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါဒီစနေနေ့ကနယူးယောက်မြို့မှာဘုံပေါက်ကွဲမှုနဲ့ပတ်သက်ပြီးတော့တန်တရာရှိထားတဲ့သူဟာနိုင်ငံရဲ့ခြားအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်မှုရှိသလားဆိုတာကိုအမေရိကန်ဆိုရရရှိတွေကစုံစမ်းစစ်ဆေးနေပါတယ်။တခါမြောက်ကိုရီးယားကစွမ်းအားမြင့် rocket engine တစ်လုံးကိုအအောင်မြင်ဆက်သက်နိုင်ခဲ့တဲ့အကြောင်းဒီကနေ့တင်ကြပါရစေ။ကနေငနောအတိုင်းပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့ဒီမနေ့တုန်းကဒီကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ညွှန်ကြားရေးမှူးချုပ်နဲ့တွေ့ဆုံပြီးတော့ပကံဒေတာကငလင်ကြောက်ပျက်စီးခဲ့တဲ့စီရီပထိုးတွေပြန်လည်မုံမှန်မှုကိစ္စဆွေးနွေးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့ကိုအောင်နဲ့အတူပြပြပေးသွားပါမယ်ရှင
်ကောင်းပါပြီရှင်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ပိတ်ဆို့တံခတ်မှုအများစုကိုဖယ်ရှားဖို့မကြာသေးခင်တုန်းကပဲကြေညာလိုက်တဲ့အပေါ်မေးခွန်းထုတ်နေတာနဲ့ပတ်သက်လို့ကတော့
The visit was about continuing and building the partnership between our countries and the announcements that were made last week
မြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးစကော့မာဆီယာပါရှင်အပြည့်စုံကိုတော့မကြခင်ကြားရမှာပါဒါအပြင်ရခိုင်ပြည်နယ်မောင်နှောမြို့နယ်အတွင်းမှာစိတ်ကြွဆေးပြားခုနှစ်တန်းနိပါဖမ်းမိတဲ့တဲ့တင်တနစ်ကြော်ချောင်းစီပေးရှောင်းနေရတဲ့ချင်းလူမျိုးတွေနေရပြန်နိုင်ရေးအစိုးရဆောင်ရွက်နေတဲ့တဲ့နဲ့ထိုင်းကရွှေပြောင်းအလို့သမားအခွင့်ရေးဆောင်ရွက်သူအန်နီဟောကိုထောင်းတန်းရောငွေတာမှချလိုက်တဲ့တဲ့တွေကိုကြားဖို့ရှိပါတယ်ဒီလိုတဲ့ဆောင်မတွေမတိုင်ခင်ခုရင်ဆုံးတော့ဒီကနေ့ညနေခင်းတဲ့တွေကိုမတ်ခင်ဖြူတွေနဲ့ကိုအောင်တို့ကပြောပြပေးကြပါအောင်ရှင်
ဒီကိစ္စနေ့ကနယူးယောက်မြို့နယ်နယူးဂျာဆီပြည်နယ်တွေမှာဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးတန်တရားရှိထားသူဟာနိုင်ငံရဲ့ခြားအကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်မှုရှိသလားဆိုတာနဲ့ဘယ်လိုယာရီရဲ့လှုပ်ဆောင်မှုနဲ့လူပေါင်း29ယောက်ဒဏ်ရာရခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုလုပ်ခဲ့တာလဲဆိုတာကိုသိနိုင်ဖို့အမေရိကန်ဆိုရရာရှိတွေကစုံစမ်းစစ်ဆေးနေပါတယ်အသက်28နှစ်အရွယ်အာမက်ခန်ရာဟာမီကိုဘုံးကွဲခဲ့တဲ့ဒီနေရာနဲ့အနီးအနားနောက်ထပ်နေရာတစ်ခုမှာမပေါက်ကွဲသေးတဲ့ဘုံးကလုံးကိုထောင်ထားတဲ့နေရာတွေမှာစောင့်ကြည့်ကင်မရာကနေတဆင့်တွေ့ခဲ့ရပြီးတဲ့နောက်ရဲတပ်ဖွဲ့ကသူ့ကိုလိုက်လံရှာဖွေတာတွေလုပ်ခဲ့ပြီးတနင်္လာနေ့မှာဖမ်းဆီးခဲ့တာပါတိုက်ခိုက်သူရဲ့လက်ဝင်နဲ့မျိုးရိုးဗီဇ DNA ထောက်ထားတွေကိုလည်းရှာတွေ့ထားတဲ့အကြောင်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်နယူးယောက်မြို့အနောက်ဘက်ဒီနယူးဂျာဆီပြည်နယ်လင်တန်မြို့မှာသူ့ကိုဖမ်းဆီးတဲ့ရဲတပ်ဖွဲ့ဝင်တွေကိုတနက်နေ့ပြန်လည်ပြစ်ခတ်ခဲ့တာနဲ့ဆက်ဆက်ပြီးတော့လူသက်ဖို့၅ချိန်ကြံစီမှုနဲ့ရာဟာမီကိုတရားစွဲထားပါတယ်။အဲ့ဒီနေရာကဘားဆိုင်တစ်ခုရဲ့တကားဝါမှာအိပ်ပျော်နေတဲ့ရာဟာမီကိုဘားဆိုင်ပိုင်ရှင်ကတွေ့ပြီးတော့အရေးကိုခေါ်ခဲ့တာပါ။ဘုံးကွဲတိုက်ခိုက်မှုတွေနဲ့ပတ်သက်လို့တော့ဖက်ဒရယ်ဆိုရအရာရှိတွေကသူ့ကိုတရားစွဲဆိုတာမရှိသေးပါဘူး။နယူးယောက်မြို့တော်ဝင်ဒီဘီလ်ဒဘလစီယိုကတော့အခုတိုက်ခိုက်မှုဖြစ်ရတွေနဲ့ပတ်သက်လို့တန်တရာရှိထားတဲ့သူဟာလောလောဆယ်ဒီရာဟာမီတယောက်သာရှိပြီးတော့သူ့ရဲ့လုပ်ရက်တွေဟာအကြမ်းဖက်ဝါဒဆွဲလုပ်ရက်တွေအဖြစ်ယူဆရတဲ့အကြောင်းထင်းထင်းသာသာပြောဆိုထားပါရရှင်
။စနေနေ့ကနယူးယောက်မြို့မှာဘုံးဖောက်ခွဲခဲ့မှုနဲ့ပတ်သက်ပြီးဖမ်းဆီးထင်းထင်းထားတဲ့တန်တရာရှိသူကိုကျန်းမာရေးဆောင်ရှောက်မှုပေးပြီးဥပဒေအရရှိနေ9ရက်လျှောက်လင်းခွင့်ပေးမှနဲ့ပတ်သက်လို့စိတ်ပြက်လက်ပြက်ဖြစ်မိကြောင်း Republican သမ္မတလောင်း Donald Trump ကပြောလိုက်ပါရယ်။ရဲတွေနဲ့ပြန်လည်ပြစ်ခတ်ပြီးနောက်ဒဏ်ရာရရှိတာကြောင့် Ahmed Khan Rahami ကိုတနင်္လာနေ့ကတနင်္လာနေ့မှာဆေးရုံတင်ထားပါရယ်။ကဘာပေါ်ကအကောင်းဆုံးဆရာဝန်တွေနဲ့သူ့ကိုဆေးရုံတင်ပြုစုကုသပေးနေရပြီးအကောင်းဆုံးရှိနေတွေကိုလည်းငှားရမ်းပေးရမှာပါ။ဒါပြင်အမှုနဲ့ပတ်သက်ပြီးနှစ်တွေနဲ့ချီအစဉ်စဉ်ဖြတ်တန်းအမယ်တရားရုံးစနစ်တွေကြောင့်အဆုံးမတော့လူတွေဟာသူ့ကိုမေးပြီးသူကြခံတဲ့ပြစ်ဒဏ်ကိုလည်းကြခံရမှာမဟုတ်တော့ဘူးလို့ Mr. Trump ကပြောပါရယ်။American ပြည်အောင်စုဖွဲ့စည်းပုံအခြေခံဥပဒေအရတရက်ခန့်အနေနဲ့ရှေ့နေငားရန်လျှောက်လဲပိုင်ခွင့်ရှိနေတာပါ Rahamia Afghanistan နိုင်ငံကနေ American ပြည်အောင်စုမှာရွှေ့ပြောင်းနေထိုင်ပြီးနိုင်ငံသားခံယူထားသူပါ Democratic သမ္မတလောင်း Hillary Clinton ကတော့ Donald Trump ရဲ့ရွှေ့ပြောင်းအခြေချနေထိုင်သူတွေကိုစန့်ကျင်ပြောဆိုနေရတွေဟာ ISIS လို့အကြမ်းဖက်သမားအဖွဲ့တွေအနေနဲ့လူသူစုဆောင်းရမှာအထောက်အကူသာဖြစ်လိမ့်မယ်ဆိုပြီးတော့ဝေဖန်ပြောဆိုပါတယ်ဒါအပြင်ဒီအကြမ်းဖက်သမားတွေဟာအစ္စလမ်ဘာသာဝင်အနေနဲ့ထိတိုက်တွေးပြီးတော့စစ်ပွဲတွေဖြစ်အောင်ဖန်တီးပေးနေတယ်လို့လည်း Mrs. Clinton ကထောက်ပြသွားပါရခင်ဗျာ
။စီးရီးယားနိုင်ငံဆိုင်ရာဖြစ်ခဲ့ရစေးရေးသဘောတူညီချက်ဆက်ပြီးတော့အကျိုးဝင်နိုင်သေးတယ်ဆိုတာကိုပြသဖို့ရုရှားဆိုရမှမှမူတည်တယ်လို့အမေရိကန်အကြီးအကဲဆိုရရရှိသူကပြောပါရတယ်။လက်ရှိအခြေအနေမှာဒီသဘောတူညီချက်ကိုဘယ်လိုပြန်ပြီးအဖက်ဆင်နိုင်မလဲဆိုတဲ့အပေါ်ရုရှားတာဝန်ရှိသူတွေရဲ့သဘောထားတွေကိုသိရဖို့ရုရှားအစစ်အမှန်အရာရှိတွေနဲ့ဆွေးနွေးပွဲတွေလုပ်သွားဖို့စီစဉ်ထားတဲ့အကြောင်းလည်းအဲ့ဒီအရာရှိကပြောပါရတယ်။ နိုင်ငံပေါင်း၁၉နိုင်ငံပါစီးပွားထောက်ကူပေးရေးနိုင်ငံတကာအဖွဲ့ ISSG နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီကကိုယ်စားလှယ်တွေနဲ့လည်းအကြံဉာဏ်ဖလှယ်တာတွေလှုံ့ဆော်နေပါတယ်။ဒီနေ့ ISSG အစီအဝေးတက်ရောက်ဖို့ရှိနေတဲ့ပြည်ထောင်နိုင်ငံသားရေးဝန်ကြီး Yunmak Ehud ကတော့စီးပွားပြိပက္ခကိုဖြေရှင်းနိုင်ဖို့မှာအမေရိကန်နဲ့ရုရှားတို့ဆီဆက်ညှိနှိုင်းရယူခဲ့တဲ့အဖြစ်ခက်ရစရေးကတခုတည်းသောမျှော်လင့်ချက်ဖြစ်တယ်လို့ပြောပါတယ်။ဒီသဘောတူညီချက်အရစီးပွားဆူရတဲ့သဘုံအဖွဲ့တွေအကြားတိုက်ခိုက်မှုတွေရက်စက်ရမှာဖြစ်တယ်လို့အရင်ကအရက်သားတည်ကျိမှုတွေအတွက်ပြစ်တင်ခံထားရတဲ့လေကြောင်းတိုက်ခိုက်မှုတွေကိုကန့်သတ်ပြီးလူသားချင်းစာနာမှုအကူအညီတွေဖြန့်ဝေပေးနိုင်ဖို့ဖြစ်ပါတယ်။ဒါပေမဲ့အစောပိုင်းသဘောတူညီချက်တွေမှာလိုပဲအခုဒီချိန်မှာလည်းဒီသဘောတူညီချက်ချိုးဖောက်တဲ့ဆိုတဲ့တစ်ဖက်နဲ့တစ်ဖက်အပြန်အလှန်ဆွတ်ဆွဲချက်တွေနဲ့သတင်းတစ်ဖက်အကြမ်းမှာသဘောတူညီချက်ပြက်ပြက်လာခဲ့တာပါ။မနေ့ကတနင်္လာနေ့တုန်းကပဲဒီ Syria Arab လာချန်ဒီအဖွဲ့နဲ့ကုလသမဂ္ဂပူးတွဲကူညီပေးရေးရင်တန်းဟာအလက်ပိုမျိုးအနောက်ပိုင်းမှာဘုံကျိတိုက်ခိုက်တာခံရတဲ့အကြောင်းကုလသမဂ္ဂကပြောပါတယ်။ဒီတိုက်ခိုက်မှုအထွန်းမှာတော့အကူအညီပေးရေးဝန်ထမ်းတဦးနဲ့အရက်သားအတော်များများတိစုံခဲ့ရပြီးအကူအညီပေးရေးယင်အတော်များများနဲ့ပြည်စည်းတုံ့လာရုံတစ်ခုပြက်စီးခဲ့တဲ့အကြောင်းနိုင်ငံတကာချက်ချင်းဤနဲ့လာချန်ဒီအဖွဲ့ချုပ်ပြောခွင့်ရ Ben White Carpentier ကဒီနေ့သတင်းတောက်တွေကိုပြောပါတယ်ရှင်။
အမေရိကန်ဆိုရဟာမူလဌာနနိုင်ငံတွေကိုပြန်ပို့သင့်တဲ့ရွှေပြောင်းချေချနေထိုင်သူ100ကျော်ကိုအမေရိကန်နိုင်ငံသားအဖြစ်မှားယွင်းစွာပေးအပ်ခဲ့တယ်ခဲ့ပါတယ်အမေရိကအမိမြေလူကြွေးဌာနရဲ့လုပ်ငန်းတွေနဲ့ပတ်သက်ပြီးစစ်ဆေးမှုပြုလုပ်ရမှာအခုလိုရှာဖွေတွေ့ရှိခဲ့တာပါအမေရိကန်ပြည်တော်စုရဲ့လုံခြုံရေးအတွက်အန္တရာယ်ရှိတာဒါမှမဟုတ်လိမ့်လေပြီးရွှေပြောင်းချေချနေထိုင်ခွင့်ရရှိအောင်ဆောင်ရွက်သူနှုံများတဲ့နိုင်ငံတွေကလူဦးရေ858ယောက်ကိုနိုင်ငံသားခံယူခွင့်ပေးအပ်ခဲ့တယ်လို့တနင်္လာနေ့ကထုတ်ပြန်လိုက်တာပါအမိမြေလူကြွေးဌာနစစ်ဆေးရရှိချုပ်ဂျွန်ရူ့ကဒီရွှေပြောင်းချေချနေထိုင်သူတွေဟာနိုင်ငံသားခံယူဖို့လျှောက်လွှာတင်ရမှာနာမည်တူတွေမွေးတက်ကြတဲ့အတုတွေကိုအသုံးပြုခဲ့တယ်လို့ဆိုပါတယ်အချက်လက်စုဆောင်ထားတဲ့အစိုးရရဲ့ database မှာအဲ့ဒီနိုင်ငံသားလျှောက်ထားသူတွေရဲ့လက်ပေါ်ရာတွေပျောက်ဆုံးနေတာကြောင့်အခုလိုမှားယွင်းတာဖြစ်တယ်လို့လည်းသူကပြောပါရခင်ဗျာ
ဗီယိုအမေရိကန်တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american တန်ကနေအင်္ဂါနေ့ညနေခင်းမြန်မာနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်မြန်မာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ညွှန်ကြားရေးမှူးချုပ် Irina Vogova နဲ့ဒီမနေ့ကတနင်္လာနေ့မနက်ပိုင်းမှာတွေ့ဆုံပြီးတော့မြန်မာနိုင်ငံမှာပြီးခဲ့တဲ့လကလှုပ်ခဲ့တဲ့ငလင်ကြောင့်ထိခိုက်ပျက်စီးခဲ့ရတဲ့ရှေးဟောင်းပုဂံစီရီပထိုးတွေပြန်လည်ပြုပြင်မွမ်းမံဖို့ကိစ္စဆွေးနွေးခဲ့တဲ့အကြောင်း UNESCO ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပကံဒေတာစီရီပထိုးတွေကိုပြန်လည်ပြုပြင်မွမ်းမံရမှာရှေးမှုလက်ရာမပြတ်မွမ်းမံသွားနိုင်ဖို့နဲ့ UNESCO ကနေနည်းပညာနဲ့ချွမ်းကျင်မှုတွေအကူအညီပေးဖို့အပါအဝင်ရည်ကြီးမှုအမွေနဲ့ထိန်းသိမ်းရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်။မနေ့ပြန်ပုတ်ထူးနေ့ကြရင်တော့ဒေါက်တာဆန်းစုကြည်ဟာကုလသမဂ္ဂအထွေထွေညီလာခံမှာအထွေထွေမူဝါဒရေးရာမိန့်ခွန်းပြောကြားမှာဖြစ်ပြီးတော့ညနေပိုင်းမှာတော့နယူးယောက်မြို့မှာရှိတဲ့ Asia Society Policy Institute မှာမြန်မာနိုင်ငံဖွံ့ဖြိုးရေးနဲ့အနာဂတ်အကြောင်းမိန့်ခွန်းပြောကြားအောင်ပါ။နယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာကျင်းပတဲ့52ချိန်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်နေတဲ့ဒေါအောင်ဆန်းစုကြည်ဟာမနေ့ကလည်းဒီဒုက္ခသည်နဲ့ရွှေပြောင်းချေချနေထိုင်သူများဆိုင်ရာကုလသမဂ္ဂဆွေးနွေးပွဲကိုတက်ရောက်ခဲ့တယ်လို့မက္ဆီကိုသမ္မတအင်ရစ်ပညာနီယက်တိုဒိမတ်နိုင်ငံဝန်ကြီးချုပ်လာလိုကေရက်စမူဆန်ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေခ်ဟာစီနာတို့နဲ့လည်းဒီကုလသမဂ္ဂဆွေးနွေးပွဲရဲ့အပြင်ဘက်မှာတရားစီတွေ့ဆုံခဲ့ပါသေးတယ်ရှင်
မြောက်ကိုရီးယားနိုင်ငံဟာဆွမ်းအမြင့် rocket engine တစ်လုံးကိုမြေပြင်မှာအောင်မြင်မြင်ဒီကနေ့ဆန်းသတ်နိုင်ခဲ့ပါတယ်။ဒီဆန်းသတ်မှုအောင်မြင်လာကြောင့်တာဝေးပစ်ဒုံးကျည်လက်ဝဲပိုင်ဆိုင်မှုနီးစပ်လာပြီးတခြားနိုင်ငံတွေနီးတူကမ္ဘာမြေကိုစူးစမ်းလေ့လာနိုင်တဲ့ဂျိုရုအမျိုးအစားအပါအဝင်တခြားဂျိုရုတွေကိုလည်းလွှတ်တင်နိုင်လိမ့်မယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်။မြောက်ကိုရီးယားခေါင်းဆောင် Kim Jong Un ဟာဒီဆန်းသတ်မှုကိုကိုယ်တိုင်ကြီးကြပ်ကုတ်ကဲခဲ့တယ်လို့ KCNA သတင်းဌာနကပြောပါတယ်။ဒါအပြင်ဂျိုရုလွှတ်တင်နိုင်မှုကိုလည်းအမြန်ဆုံးဆောင်ရွက်ဖို့တာဝန်ရှိသူတွေကိုသူကညွှန်ကြားခဲ့ပါတယ်။လွန်ခဲ့တဲ့နှစ်အတွင်းမြောက်ကိုရီးယားနိုင်ငံဟာအာကာသစူးစမ်းရှာဖွေရေးအစီအစဉ်အနေနဲ့တာဝေးပစ်မီဇိုက်တုံးတွေစမ်းသပ်ခဲ့ပါသေးတယ်။ဒါပေမဲ့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတချို့ကတော့ဒီလိုရဲ့ပေါ်ပယ်တင်းတဲ့ဒုံးကျည်နဲ့ rocket ဒုံးစမ်းသပ်မှုအဖြစ်ယုံကြည်ထားတာပါခင်ဗျာ
။မြောက်ကိုရီးယားကောင်ဆောင် Kim Jong Un အစိုးရကိုနိုင်ငံတကာရဲ့တံခါးပိတ်ဆို့အရေးယူမှုတွေကိုရှောင်လွှားပြီးနျူကလ িয়ার လက်နက်အစီအစဉ်တွေတိုးချဲ့လှုပ်ဆောင်နိုင်အောင်အကူအညီပေးမှုနဲ့မြောက်ကိုရီးယားနဲ့ဆက်ဆံရေးအခိုင်အမာရှိထားတဲ့တရုတ်စီးပွားရေးလုပ်ငန်းစုတစ်ခုကိုအမေရိကန်နဲ့တရုတ်အစိုးရတာဝန်ရှိသူတွေကစုံစမ်းစစ်ဆေးနေပါတယ်။လီယိုနင်းဟုန်ရှန်စီးပွားရေးလုပ်ငန်းစုဟာစစ်ဖက်အတွက်ရည်ရွယ်အသုံးပြုနိုင်ဖွယ်ရှိတဲ့အလူမီနီယံအချောင်းတွေနဲ့ဓာတ်ရုပ်ပစ္စည်းတွေကိုမြောက်ကိုရီးယားအစိုးရကိုရောင်းချခဲ့တယ်လို့စွပ်စွဲခံထားရတဲ့ကုမ္ပဏီ6ခုရဲ့လုပ်ငန်းတွေကိုလည်ပတ်နေတာပါ။ ဒါပြင်မြောက်ကိုရီးယားရဲ့တားမြင့်ကြောင်မီသွေးအပါအဝင်တွင်းထက်တပ်တူတွေကုန်ကွယ်ရမှာပါဝင်ပတ်သက်နေတဲ့သင်္ဘောဆယ်စင်းနဲ့မြောက်ကိုရီးယားအင်တာနက်ဆိုင်ဘာတိုက်ခိုက်သူတစုအ धिक အခြေစိုက်နေထိုင်ရာအဖြစ်အသုံးပြုနေတယ်လို့စွပ်စွဲခံထားရတဲ့တဲခိုခန်းတစ်ခုကိုရောင်းချရမှာပါဝင်ပတ်သက်နေတယ်လို့ဆိုပြီးတော့လည်းတန်တရားရှိထားတာပါဒီကုမ္ပဏီတွေဟာမြောက်ကိုရီးယားအပေါ်ကုလသမဂ္ဂကတားမြစ်ထားတဲ့ကုန်ပစ္စည်းတွေကိုအယောင်းဝယ်လုပ်ပေးနေတာဖြစ်တယ်လို့သူတည်တီချိုကပြောပါရယ်။လီယွန်နင်းဟုန်ရှင်းလုပ်ငန်းစုရဲ့ဒီမြောက်ကိုရီးယားနဲ့ကုန်သွယ်မှုပမာဏကတော့ခန့်မှန်းခြေဒေါ်လာ3,500ကျော်ရှိပြီးမြောက်ကိုရီးယားအစိုးရကိုနျူကလ িয়ার လုပ်ငန်းတွေအတွက်လိုအပ်တဲ့ဝင်ငွေအများပြားရအောင်ကူညီပေးနေတာဖြစ်ပါရယ်ရှင်။
ဒူဘိုင်ကိုဘိုင်ညင်းပေါ်နေတဲ့တောင်တရုတ်ပင်လယ်ရင်းကကျွန်းစုတွေအနီးကင်းလှည့်လည်သွားလာဖို့နဲ့မွတ်စလင်တပုံတွေကိုနှိမ်နေရမှာအမေရိကန်အနေနဲ့အကူအညီပေးရေးကိစ္စရပ်တွေနဲ့ပတ်သက်ပြီးဖိလစ်ပိုင်သမ္မတရော်ဒီယိုဒူတာတေးကညင်းပယ်လိုက်တာကြောင့်အခြေအနေအညီနဲ့ရခက်ခဲနေပါတယ်အမေရိကန်ပေါ်ပြင်းပြင်းထန်ထန်ဆန့်ကျင်ပြောဆိုလေးရှိတဲ့အသက်82နှစ်အရွယ်ဒူတာတေးဟာလွန်ခဲ့တဲ့သတင်းပတ်တုန်းကတောင်တရုတ်ပင်လယ်ရင်းကဒူဘိုင်ကိုဘိုင်ညင်းပေါ်နေတဲ့ကျွန်းစုတွေအနီးကင်းလှည့်လည်သွားလာဖို့ဘယ်နိုင်ငံသားအကူအညီကိုမှခွင့်ပြုမှာမဟုတ်ဘူးလို့လည်းပြောခဲ့ပါသေးတယ်ခင်ဗျာ
အင်္ဂါနေ့ညနေခင်းထိုက်တန်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့ကိုအောင်တို့ကပြောပြပေးခဲ့တော့ပါ VOA ကနေခုထုတ်လင်းပေးနေတဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြပေးသွားပါမယ်ရှင်အမေရိကန်ပြည်ထောင်စုကမြန်မာနိုင်ငံအပေါ်ပိတ်ဆို့တန်းခတ်မှုအများစုကိုဖယ်ရှားဖို့မကြသေးခင်တုန်းကပဲကြေညာလိုက်တဲ့အပေါ်မေးခွန်းထုတ်နေတာတွေကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံအမတ်ကြီးကကာကွယ်ပြောဆိုလိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ Washington ခရီးစဉ်မှာအတူရှိနေခဲ့တဲ့အမေရိကန်သံအမတ်ကြီး Scott Marcia ကခရီးစဉ်နဲ့ပတ်သက်လို့ဒီကနေ့ရန်ကုန်မြို့အမေရိကန်တန်ယုံမှာသတင်းစာရှင်းလင်းပွဲတရက်ကျင်းပချိန်မှာပြောဆိုခဲ့တာပါအပြည့်စုံကိုတော့ကိုရိုင်းတွားရောက်သတင်းယူခဲ့တဲ့ VOA ဝိုင်းတော်သားကိုအောင်လင်းဦးကပြောပြပေးမှာပါ
ဒီမှာဆိုရင်ထိတန်းကောင်းဆောင်ဒူအဖြစ်ဒေါ်ဆန်းစုကြည်နဲ့အမေရိကန်သမ္မတဘရက်အိုဘားမားတို့အင်ဂျီရောမှာတွေ့ဆုံပြီးနောက်မြန်မာနိုင်ငံပေါ်ပိတ်ဆို့တန်ခတ်မှုတွေကိုဖယ်ရှားဖို့ကြေညာခဲ့တာအချိန်မတန်သေးတဲ့လုပ်ရပ်ဖြစ်ဝေဖန်မေးခွန်းထုတ်နေတာတွေကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးကကာကွယ်ပြောဆိုလိုက်တာဖြစ်ပါတယ်ဒီမိုကရေစီပြောင်းလဲတွေတွေ့မြင်နေရတဲ့မြန်မာနိုင်ငံမှာပိတ်ဆို့တန်ခတ်မှုတွေဆက်ထားခြင်းအပြင်အကောင့်ထက်အစိုးရပုံများနိုင်တာကြောင့်ပြန်လည်ရုပ်သိမ်းဖို့စုံပြစ်ရတာဖြစ်တဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးစကော့မာစီယေကပြောဆိုလိုက်တာဖြစ်ပါတယ်
A decision to lift sanctions, you could argue, there's some costs.
ပိတ်ဆို့တံခါးမှုတွေဖျက်ရတာဟာမျက်နှာစိုးစိုးမှုတွေရှိတယ်လို့စောရကတက်မြင်ခုံမယ်ဆိုမြင်ခုံလို့ရနိုင်ပါလေ။တချို့ကိစ္စတွေမှာပြရားပေးနိုင်တဲ့အခြေအနေတွေစိုးစိုးနိုင်တယ်လို့လူတို့ကစိုးရင်ကောင်းစိုးရင်နိုင်ပါလေ။ဒါပေမဲ့တစ်ဖက်မှာလည်းတံခါးမှုတွေဆက်တာချင်းအဖြစ်မြန်မာနိုင်ငံအတွက်စိုးစိုးမှုတွေရှိလာတယ်လို့ကျွန်တော်တို့ကမြင်ပါတယ်။ပိတ်ဆို့တံခါးမှုတွေဟာယင်းနှိမ့်နှံမှုတွေကိုအာမပေးတဲ့အတွက်ကြောင့်ပါ။ဒါကလည်းအမေရိကန်အတွက်တည်းမကောက်ပါဘူး။နိုင်ငံတကာကုမ္ပဏီတွေလည်းတိုက်ခိုက်နိုင်ပါတယ်ဒီလိုပဲပဏာရေးနဲ့ငွေကြေးလဲပြားမှုတွေကိုလည်းအားမပေးပါဘူးဒါကြောင့်လဲဒီမိုကရေစီအပြောင်းလဲတွေကိုဘယ်လိုအားပေးမလဲလို့ကျွန်တော်တို့ကြည့်တဲ့နေရာမှာတန်ခဲမှုတွေကိုရုံးသိမ်းတဲ့အခါကြုံရတဲ့ဆုံးရှုံးမှုတွေနဲ့ဆက်ထားရင်ကြုံရမဲ့ဆုံးရှုံးမှုတွေကိုချိန်ထိုးကြည့်ရပါတယ်ဒီနေရာမှာတန်ခဲမှုတွေကိုဆက်ထားလို့ဆုံးရှုံးရတာတွေဟာဖယ်ရှားရတာထက်ပိုမိုကြီးမားတယ်လို့ကျွန်တော်တို့အနေနဲ့အလေးနဲ့ခန်းစားမိပါတယ်
တန်ခတ်မှုတွေဖျက်ရှားရမှာအရင်ကအမေရိကန်ဗန်နိုင်းဝန်ကြီးဌာနကပြစ်မှတ်ထားတန်ခတ်ထားတဲ့လူပုဂ္ဂိုလ်နဲ့လုပ်ငန်းတွေအဖွဲ့အစည်းတွေတော်တော်များကိုနမည်ပြစင်းကနေပြန်လည်ပယ်ဖျက်ပြီးမှဖြစ်တဲ့အတွက်ဒီမိုကရေစီပြုရင်ပြောင်းလဲရေးကိုတချင်ကအားမပေးတဲ့သူတွေလည်းအခွင့်အရေးတချို့ရကောင်းရသွားနိုင်တယ်လို့လည်းတန်မတ်ကြီးကလက်ခံပြောဆိုခဲ့တာပါဒါပေမဲ့လည်းမြန်မာနိုင်ငံမှာစစ်ဆေးရတဲ့ဆက်ဆက်လက်ထက်ကနိုင်ငံရေးလူခွင့်ရေးလွတ်လပ်မှုတွေမရှိဘူးဆိုပြီးအမေရိကန်ဆွေရကပိတ်ဆို့တန်ခတ်မှုတွေချမှတ်ထားခဲ့ပေမဲ့ခုကအယက်သားစစ်စစ်ဆိုးရလက်ထက်မှာအရင်လိုဆက်လက်ရေးယူနေဖို့မသင့်တော့ဘူးလို့အမေရိကန်အနေနဲ့ယုံကြည်ကြောင်းလဲပြောဆိုခဲ့ပါတယ်။ဒေါ်ဆန်းစုကြည်ရဲ့ဝါရှင်တန်ခီးစင်ဟာနိုင်ငံဆက်ဆံရေးအတွက်အောင်မြင်မှုမှတ်တိုင်တစ်ခုဖြစ်နေလဲတန်မတ်ကြီးကပြောဆိုခဲ့တာပါ။ဒါပေမဲ့လည်းတရုတ်ကွန်မြူနတီအပေါ် Global Times သတင်းစာမှာဒီကနေ့ဖော်ပြခဲ့တဲ့သဘောထားအမြင်ဆောင်မှာတော့ဒေါ်ဆန်းစုကြည်ရဲ့ခီးစင်ဟာအမေရိကန်ရဲ့တန်ခတ်မှုတွေအလုံးကိုဖယ်ရှားပြီးရွှေဟိုးထန့်ပြန်မလာနိုင်တဲ့ခီးစင်ဖြစ်တယ်လို့ရေးသားထားပါတယ်။ဒီခီးစင်ဟာအမေရိကန်မြန်မာဆက်ဆံရေးမှာအဆင့်တစ်ဆင့်ကိုတက်လန်းလာတွေ့ရပေမဲ့မရေရာမတိကျတဲ့အခြေအနေတွေရှိနေစေဖြစ်တယ်လို့လည်းဖော်ပြထားတာပါ။တန်မတ်ကြီးမှဆေးရဲကတော့အခုခီးစင်ကနေအခွင့်လန်းကောင်းတွေဖန်တီးပေးနိုင်တယ်လို့ပြောဆိုခဲ့ပါတယ်။
The visit was about continuing and building the partnership between our countries. And the announcements that were made last week were, I think, will contribute, I hope significantly, to economic opportunities in this country.
ဒီခီးစဉ်ဟာနှစ်နိုင်ငံကြားမိဘဆက်ဆံရေးတွေကိုဖက်တင်ထားဖို့နဲ့စီစောက်သွားဖို့ပါပြီးခဲ့တဲ့တနေ့ပတ်ထဲမှာတည်ထားခဲ့တာတွေလည်းဒီတိုင်းမိမှာစီးပွားရေးအခွင့်အလမ်းတွေပေါ်ပေါလာအောင်ထူးထူးခြားခြားပံ့ပိုးပေးနိုင်လိမ့်မယ်လို့ယူဆပါတယ်ဒါကြောင့်လည်းကြီးမားတဲ့ခြေနှန်းတရေလို့ထင်ပါတယ်ဖြေအိုးထက်တဲ့အခြေအနေမျိုးဖြစ်လာဖို့အတွက်ကတော့နောက်ထပ်လှုံ့ဆော်ရမယ့်ကိစ္စတွေလည်းအများပြားရှိနေတုံးပဲဖြစ်ပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆက်ဆုချင်းနဲ့သမ္မတဥဘာမာတို့ရဲ့အင်ပီရိုမှာပြီးခဲ့တဲ့သတင်းပတ်တွင်တွေ့ဆုံမှုပြီးကြေညာခဲ့တဲ့မြန်မာနိုင်ငံကဒေသနဲ့လက်စားလုပ်ငန်းတွေအတွက်ဒေါ်လာ10သန်းအာမခံကူညီမဲ့အစီအစဉ်ကိုလည်းဒီကနေ့ရန်ကုန်မြို့အမေရိကန်တန်ရုံမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပဲစတင်မိတ်ဆက်ပေးခဲ့ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးပါရှင်ခုတော့ရခိုင်ပြည်နယ်မှာစိတ်ကြွဆေးရီဖမ်းမိတဲ့သတင်းတင်ပြပါမယ်ရခိုင်ပြည်နယ်မောင်နှုံးမြို့နယ်အတွင်းမှာစိတ်ကြွဆေးပြား9တန်းနီးပါကလာတံဖိုးတန်ပေါင်း 14,000 ကျော်ဖို့လောက်ဖမ်းဆီးရမိခဲ့ပါတယ်။တဟာရခိုင်ပြည်နယ်အတွင်းမှာစိတ်ကြွဆေးပြားအများအပြားစံချိန်တင်ဖမ်းဆီးရမိခဲ့တာဖြစ်ပြီးလောလောဆယ်မှာတော့တန်တရားရှိသူတချို့ကိုဖမ်းဆီးရမိထားပေမဲ့အဓိကတန်တရားရှိသူတဦးကတော့လွတ်မြောက်နေဆဲဖြစ်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ရခိုင်ပြည်နယ်မောင်းတော်မြို့နယ်အတွင်းစိတ်ကြွဆေးပြားအများအပြားဖမ်းဆီးရမိတာဟာတနင်္လာနေ့ညနေပိုင်းကမတူညီတဲ့နေရာနှစ်ခုကနေဖမ်းဆီးခဲ့တာဖြစ်ပါတယ်။ပထမနေရာကဆေးပြား6သိန်းကျော်နဲ့ဒုတိယနေရာကဆေးပြား6သန်းကျော်ဖမ်းဆီးရမိခဲ့တာလည်းဖြစ်ပါတယ်။ဒီလိုဖမ်းဆီးရမိတာကိုမောင်းတော်ခရိုင်ရဲတပ်ဖွဲ့မှဒုတိယရဲမှူးကြီးညံဝင်းဦးကအခုလိုပြောပါတယ်
။မောင်းတော်မြို့နယ်တဲ့ရတ္တရွာမှာကျွန်တော်တို့ဒီမွတ်စလင်လူမျိုးတွေမို့အိမ်ထဲကနေပြီးတော့အိမ်ထဲမှာရှိတဲ့ကျွန်တော်တို့အိမ်နာချင်းထဲမှာဆိုတော့အိမ်နာကိုမတုံးမနဲ့ကျွန်တော်တွေကအိမ်အဝတ်လုပ်ပြီးတော့ဖွက်ထားတဲ့နေရာမျိုးတနေရာရတယ်။အဲ့ဒါက638,500အပြားပေါ့။ဝေတံဘူကတော့13,600ကျော်ပေါ့။ပြီးတော့မနေတော့ကပဲကျွန်တော်ညနေ9:00ခွဲအချိန်မှာပဲ။နောက်တစ်နေရာတော့မောင်တော်ကနေပြီးတော့၃မိုင်လောက်ဝေးတဲ့၃မိုင်ရွာအနီးမှာကျွန်တော်အုပ်သေးချောက်လုပ်ငန်းလုပ်နေတဲ့ဝန်တော်ဝန်ရှိတာပေါ့။ဟုတ်ကဲ့အဲ့ဒီဝန်ထဲမှာအုပ်ပုံတွေမှာဖွက်ထားတာပေါ့။စာလိုက်တွေတက်ပြီးတော့ကျွန်တော်ဖွက်ထားတာပေါ့။အဲ့ဒီစာလိုက်က28အမွေးစီဝါက62,300ပေါ့။အကာရတံပိုးကြတော့ကျွန်တော်တို့သိန်းပေါင်း12,000ကျော်ပေါ့။အားလုံးမနေရတာဖာစီချပြရတော့ကျွန်တော်ခွန်တန်းနီးပါပေါ့။တက်ငွေနဲ့ကြိုက်သိန်းပေါင်း13,000နီးပါပေါ့။
ပထမဖမ်းဆီးရမိမှုမှာတန်တရားရှိသူအမျိုးသား2ဦးနဲ့အမျိုးသမီး2ဦးဒုတိယဖမ်းဆီးရမိမှုမှာတော့အုပ်သေးကျောက်ရောင်းဝယ်ရေးတာဝန်ခံနဲ့ညဆောင်ကိုဖမ်းဆီးထားပေမဲ့လုပ်ငန်းပိုင်ရှင်ဖြစ်သူကိုတော့ဖမ်းဆီးနိုင်တာမရှိသေးပါဘူးဒီဒုတိယဖမ်းဆီးမှုဟာဒီလ18ရက်နေ့ကတဲတင်ကားတစည်းပေါ်ကနေစိတ်ကြွဆေးပြား638,000ကျော်ဖမ်းဆီးရမိခဲ့တာနဲ့ဆက်ဆက်ပြီးအုပ်သေးကျောက်ထားရာခြံဝင်းအတွင်းကိုထပ်မံရှာဖွေရာကဖမ်းဆီးခဲ့တာဖြစ်ပါတယ်ဖမ်းဆီးရမိတဲ့စိတ်ကြွဆေးပြားတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပို့ဆောင်ဖို့ဖြစ်နိုင်ကြောင်းလည်းဒုတိယရဲမှူးကြီးညံဝင်းဦးကတုံ့တက်ပါတယ်။ရခိုင်မျိုးသားပါတီ ANPM မောင်တော်မျိုးနယ်ဥက္ကဋ္ဌဦးဘတ်ရွှေကတော့ရခိုင်ပြည်နယ်အတွင်းမှာစိတ်ကြွဆေးပြားဖမ်းဆီးရမိတာတွေဟာမကြာခဏဖြစ်ပွားနေပြီးစေတုံးဆွဲသူလူငယ်တွေလည်းများပြားလာနေတယ်လို့ပြောပါတယ်
။အဲဒီပါလေအဲ့လိုပေါ့ဟိုတော်တော်လေးကိုမြင်မနေပါနဲ့မူကြီးစေဘောအရောက်ဝယ်ကဟိုလူငယ်တွေလည်းကိုပြည့်စည်အဲ့လိုဖြစ်နေကြတယ်အဲလူငယ်တွေလည်းများပါတယ်သုံးဆွေးတာဟောရခိုင်တပြည်နယ်လုံးပြန်နေတယ်လို့ပြောလို့ရပါတယ်ဘာဖြစ်လို့ဆိုတော့အဲ့လိုပြည်မဖက်ကနာရင်းဆေးတွေကဟိုရခိုင်ပြည်ကိုအနှက်ဖြတ်ပြီးလာရတာကိုဟိုကြာလာရင်တော့ကျွန်တော်ဒီတိုင်းပြည်စလက်ခန့်ထားမယ်ဆိုတော့ဟိုသွင်းစရာအချိန်တွေပါအဲ့ဒါတွေကိုတီးတီးကြားကြားနဲ့ကျွန်တော်တို့တကယ်လောက်ကရတဲ့လူတွေကိုအရေးယူဖို့ထောက်ဖန်စီအဲ့လိုလုံလာရင်တော့ဟိုတဖြည်းဖြည်းပါးပြောက်သွားမယ်လို့တော့ထင်ပါတယ်
ဒေသခံတွေကတော့စိတ်ကြွဆေးပြားတွေကိုဘူတိတောင်မောင်တော်လမ်းနဲ့ရေလမ်းကနေတဆင့်တစ်ဖက်နိုင်ငံကိုတင်သွင်းနေတယ်လို့ပြောကြပါတယ်ပြီးခဲ့တဲ့နှစ်ဇူလိုင်လ26ရက်နေ့ကတော့မင်္ဂလာတုံမြို့နယ်ဇေကဘာဝင်းအတွင်းမှာရပ်ထားတဲ့ကွန်တိန်နာကားအတွင်းကနေစိတ်ကြွဆေးပြား26တန်းကျော်ဖမ်းဆီးရမိခဲ့ပြီးဒါဟာမြန်မာနိုင်ငံမှာအများဆုံးဖမ်းဆီးရမိခဲ့တာဖြစ်ပါတယ်ဒီဖမ်းဆီးရမိတဲ့စိတ်ကြွဆေးပြားတွေဟာကလတန်မြဝမ်းဒေသဖွံ့ဖြိုးတိုးတက်ရေးကော်မတီနဲ့ဆက်ဆက်နေတယ်လို့လည်းမြန်မာနိုင်ငံရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ် UNODC ကကုလသမဂ္ဂဂျာဇွေးမှုနဲ့မူရစ်ဆေးဝါးနှိမ်နင်းရေးအဖွဲ့ကတော့မြန်မာနိုင်ငံဟာအရှိတောင်အာရှမှာစိတ်ကြွဆေးပြားအများဆုံးထုတ်လုပ်တဲ့နိုင်ငံဖြစ်တယ်လို့သတင်းထုတ်ပြန်ထားပါတယ်
။ရခိုင်ပြည်နယ်အတွင်းစိတ်ကြွဆေးပြားတွေဖမ်းမိတဲ့အကြောင်းကိုမိုးစောတင်ပြတော့ပါရှင်။ VOA မြန်မာပိုင်းစီစဉ်ကနေအင်္ဂါနေ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့ချင်းပြည်နယ်စစ်ဘေးရှောင်တွေသတင်းဖက်ဆက်ရအောင်ပါ။စစ်ဘေးတန်းကြောင့်တနစ်ခွဲနေပါကြအောင်နေရဆွန်ခွာတင်းရှောင်နေခဲ့ရတဲ့ချင်းပြည်နယ်တောင်ပိုင်းကဒေသခံ300ကျော်တို့အတွက်နေရရင်ကိုပြန်နိုင်ဖို့ချင်းပြည်နယ်အစိုးရအဖွဲ့ကစီစဉ်နေပါပြီ။ဒီစစ်ဘေးဒုက္ခသည်တွေဟာရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့အကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်တင်းရှောင်လာရတဲ့သူတွေဖြစ်တဲ့အတွက်နှစ်ဖက်တပ်တွေအကြားတိုက်ခိုက်မှုတွေရှိနေသေးရင်နေရရင်မှာလုံခြုံမှုရှိနိုင်အောင်မှမဟုတ်သေးဘူးလို့ဒေသခံအကူအညီပေးရေးအဖွဲ့တွေကပြောပါရယ်။ဒီအခြေအနေကို VOA ထိုင်းအခြေစိုက်သတင်းထောက်နိုင်ကွန်းအင်ကနေအခုလိုသတင်းပေးပို့ထားပါရရှင်။
ရခိုင်တမတော်အီနဲ့မြန်မာတမတော်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့ချင်းမြင့်နယ်ပလက်ဝါမြို့နယ်ကပြင်ဆိုကြေးရွာစစ်ပြေးဒုက္ခသည်တွေကိုနေရပြီးပြောင်းရွှေ့ပေးနိုင်ဖို့ချင်းမြင့်နယ်ဆိုရဖွဲ့ကလည်းစီစဉ်နေပါတယ်ပြောင်းရွှေ့နိုင်ရေးစီစဉ်ပေးမှုကတော့ချင်းမြင့်နယ်လူမှုရေးဝန်ကြီးဦးပေါင်လုံမင်းထံကအခုလိုပြောပါတယ်ကျွန်တ
ော်တို့ရဲ့အနေနဲ့တော့ဒေသခံဝင်ကြီးဆွဲဖြစ်ပြီးတော့တို့ရဲ့ပြောပြနိုင်ဖို့ပါအရေးကတော့တို့စေးအင်ဒီယားနဲ့ဝါနဲ့ဆောက်တာတွေဆွန်လုပ်ထားတဲ့ကြားတဲ့ဆံပြန်နေလို့လည်းစပီလာပြန်ဆောက်ဖို့မှတ်သိနေတယ်
ကလတန်မြင့်နဘေးကလောင်းတင်ကျေးရွာမှာစစ်ပေးတိမ်းရှောင်နေကြတဲ့ပြင်ဆိုကျေးရွာက380ကျော်အတွက်အော်တိုဘာလကစပြီးစတင်ပြောင်းရွှေ့နိုင်ရေးအတွက်ချင်းမြင့်နယ်ဆိုရွားကနေစီစဉ်နေတာပါပြင်ဆိုကျေးရွာနီးတစ်ဝိုက်မှာမြေမြုပ်မိုင်းတွေရှိမရှိကိုလည်းလိုက်လံစစ်ဆေးခဲ့ပြီးဖြစ်တယ်လို့လာမယ့်အော်တိုဘာလမှာဒုက္ခသည်တွေအတွက်နေအိမ်ဆောက်လုပ်နိုင်ဖို့ချင်းမြင့်နယ်ဆိုရွားကနေငွေကြ3သိန်းကနေ4သိန်းထိထောက်ပံ့ပေးထားမယ်လို့ဝန်ကြီးဦးပေါင်လုံမင်းထံကပြောပါတယ်ဒီစစ်ပြေးဒုက္ခသည်တွေဟာပြီးခဲ့တဲ့2015ခုနှစ်ဧပြီလကစပြီးတော့ရခိုင်တပ်မတော်အေအေနဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့စိုက်ပွဲတွေကြောင့်ပြင်ဆိုကျေးရွာကအိမ်တော်စု60ကျော်ရွာသား380ကျော်ဟာနေရက်ကနေစွန့်ခွာပြီးလောင်းတင်ရွာနီးမှာယာယီစခန်းချပြီးနေထိုင်လာတာ18လသာရှိခဲ့ပြီးဖြစ်ပါတယ်။လက်ရှိစစ်ပြေးဒုက္ခသည်တွေဟာစားတောက်နေထိုင်ရေးမှာခက်ခဲရှိနေတယ်လို့ပလဝမ်မြို့လူမှုကူညီရေးဖွဲ့ဝင်ကိုကျော်အောင်ကပြောပါတယ်။
လက်ရှိအခြေအနေအရသူတို့လောင်းတင်ကျေးရွာရဲ့အောက်မှာခန်းမှန်ပဲနေတယ်ပြီးတော့တချို့ဒီအင်ဂျင်60ကျော်မှာ30ဝန်းကျင်လောက်တော့ဒီရွှေပြောင်းတောင်ရလို့လဲအဓိကကစားနပ်ရိက္ခာတော့လုံးဝအခြေအနေမကောင်းတဲ့အခြေအနေရှိတယ
်ချင်းမြင့်နယ်ဆိုရကနေဒုက္ခသည်တွေကိုနေရရင်းကိုပြန်နိုင်ဖို့စီစဉ်ပေးမှုဟာကောင်းမွန်ပေမဲ့လည်းသူတို့အတွက်လုံခြုံရေးအာမခံချက်ပေးနိုင်တဲ့အခြေအနေမရှိသေးဘူးလို့ပလဝါမျိုးလူမှုကူညီရေးဘော်ဝင်ကိုကျော်အောင်ကအခုလိုဆက်ပြောပါတယ်
ကျွန်တော်တို့စီမံချက်အတိုင်းတကယ်လို့ဆောင်ရွက်ပေးနိုင်မှာဆိုရင်အခက်ခဲကအဲ့လောက်ကြီးကြီးမားမားတော့ရှိနိုင်မှာမထင်ဘူးဒါပေမဲ့တစ်ခုကလုံခြုံရေးအခြေအနေကအာမခံချက်ပေးနိုင်တော့တဲ့လုံခြုံရေးအခြေအနေကမရှိသေးတဲ့အခါမှာဒီလုံခြုံရေးပိုင်းတော့နည်းနည်းသွေးသွားတဲ့အပိုင်းမှာပြနိုင်တယ်ဒီဘက်မှာဆိုတော့ဒီအခုပြန်ဆိုကြေးရွာကစင်းလာတဲ့နေဆက်နဲ့နီးတဲ့နေရာဒေတာဆိုတော့အဓိက KA ဘက်ကနေတဲ့နေရာလေဒီစင်းလာတဲ့နေဆက်တလျှောက်မှာပဲနေတဲ့အခါမှာစိတ်မဝေးတဲ့အခြေအနေရှိတဲ့ရွာတွေပေါ့သူတို့ကဥမာတရက်တော့ရင်လေရောက်တယ်နိုင်ပန်းနဲ့တော့ရင်လေဝင်နိုင်တယ်အဲ့လိုမျိုးချင်းတယ်ပြပေးဆောင်ပြပြတွေရဲ့အဓိကလိုအပ်ချက်ဆိုတဲ့နေရာမှာကဒီ AA နဲ့ဒီအစိုးရစစ်တပ်ကတကယ်တကယ်ငင်းငင်းချမ်းချမ်းဖြစ်မှပဲသူတို့ကလုံခြုံမယ်လို့သူတို့ကခံယူတာပေါ့
ပြင်ဆိုကျေးရွာဟာဘင်္ဂလားဒေ့နယ်စပ်နဲ့နီးစပ်တဲ့နေရာဖြစ်တယ်လို့ရခိုင်တပ်မတော်ဘက်ကလည်းဝင်ထွက်သွားလာဖို့လွယ်ကူတဲ့ဒေသဖြစ်နေတာကြောင့်မြန်မာတပ်မတော်နဲ့တိုက်ပွဲထပ်မံဖြစ်ပွားခဲ့ရင်ဒေသခံတွေအတွက်လုံခြုံမှုအားနည်းနေတယ်လို့သူကဆိုပါတယ်လက်ရှိမှာနှစ်ဖက်သားကြားတိုက်ပွဲဖြစ်ပွားမှုမရှိတာကာလအတန်ကြာနေပြီဆိုပေမဲ့လည်း NCA အပြည့်ရလက်မှတ်မရေးထိုးနိုင်သေးတဲ့ရခိုင်တပ်မတော်နဲ့မြန်မာစိုးရတပ်မတော်တို့ကြားမှာအချိန်မရွေးတိုက်ပွဲဖြစ်ပွားနိုင်တဲ့အခြေအနေမှာရှိနေတယ်လို့ကိုကျော်အောင်ကဆိုပါတယ်။ချင်းမြင့်နယ်ပလက်ဝါမြို့ကစစ်ဘေးရှောင်တွေကိုနေရရင်ပြန်နိုင်ဖို့အတွက်လုပ်ငန်းစီမံချက်တွေကိုပြည်နယ်စိုးရလမ်းညွှန်မှုနဲ့စစ်ဘေးရှောင်ကူညီထောက်ပံ့ရေးကော်မတီဖွဲ့တို့ကနေရေးဆွဲသွားပြီးလာမယ့်အောက်တိုဘာလကစပြီး2018ခုနှစ်ဖေဖော်ဝါရီလအတွင်းအပြည့်အစုံပြန်နိုင်ဖို့စီမံချက်ရေးဆွဲထားပါတယ်။ဒီစီမံချက်ထဲမှာလာမယ့်နိုဝင်ဘာလမှာဖျားကြောင်းတွေကျောင်းဆောင်တွေပြုပြင်ပေးမှာဖြစ်ပြီးတောင်ရွာတွေခုတ်သွင်းနိုင်ဖို့အကူအညီပေးသွားမှာဖြစ်တယ်လို့2019နှစ်သက်မှာစာနာရိတ်ခါတွေပို့ဆောင်ပေးဖို့လည်းပါရှိပါတယ်ခင်ဗျာ
ရောရှိမြတ်ခင်ဗျာမင်္ဂလာတိုင်မင်္ဂပုတ်ကိုဒေါန်ဆန်းစုကြည်ဟာကုလသမဂ္ဂထွေထွေညီလာခံကြီးမှာအခုလာမယ့်ဗုဒ္ဓဦးနေ့စက်တင်ဘာလ27ရက်နေ့မှာမေကွန်းပြောကြားဖို့ရှိနေပါတယ်မြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးနဲ့လူခွင့်ရေးအခြေအနေတွေတိုးတက်လာဖို့အတွက်ကုလသမဂ္ဂအနေနဲ့နှစ်ပေါင်းများစွာကြာအောင်တိုက်တွန်းလာခဲ့တာပါဒီအတွက်ဒီကုလသမဂ္ဂရဲ့ကြိုးပမ်းချက်တွေဟာတကယ်ပဲအရာရောက်လာပြီလားဒေါန်ဆန်းစုကြည်လက်ထက်ကုလသမဂ္ဂနဲ့မြန်မာဆက်ဆံရေးအခြေအနေဘယ်လိုရှိလာမလဲအခုလာမယ့်အင်္ဂါနေ့ညပိုင်းဒက်လီလိုက်အစီအစဉ်မှာသုံးသပ်ဆွေးနွေးကြဖို့ရှိပါတယ်ပောင်ဆွနီမင်းများလူတဲ့တော်ရရှင်တွေ VOE ရဲ့တယ်လီဖုန်းနံပါတ် 2323821994 ကိုတက်ခေါ်ယူနိုင်ပါတယ်ဒါမှမဟုတ်မိမိတို့ဆွနွေးလူတဲ့အမြင်မိမိတို့ပြောဆိုလူတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က 2323821994 ဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်ပောင်ဆွနီမင်းများကြားမဲ့တော်ရရှင်တွေကိုကြိုဆိုပါတယ်ခင်ဗျာ
ဒီကနေ့ညတရိုက်လေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးဖို့ထပ်ပြီးတော့ဖိတ်ခေါ်ရရှင်ခုတော့ Time Pack ကသတင်းတပုတ်တင်ပြပါမယ် ထိုင်းနိုင်ငံကလူအခွင့်အရေးလှုပ်ရှားသူလည်းဖြစ်မြန်မာရွှေပြောင်းအလုပ်သမားအခွင့်အရေးတွေအတွက်လှုပ်ရှားနေတဲ့ Britain နိုင်ငံသား Annie Hall ကိုထိုင်းတောင်ပိုင်းတည်တည်ဆဲယုံကနေအတရေဖြတ်မှုအပြင်အခြားအမှုတွေနဲ့ပါ2013ခုနှစ်ကတည်းကတရားစွဲခဲ့တာပါဒီအမှုနဲ့ပတ်သက်ပြီးနိုင်ငံတောင်ပိုင်းခရိုင်တရားရုံးမှာရုံးတင်စစ်ဆေးရာကနေစက်တင်ဘာလ20ရက်နေ့မှာတော့ထောင်ဒဏ်လေးနှစ်နဲ့ငွေဒဏ်တွေချမှတ်လိုက်ပါတယ်အသေးစိတ်ကိုတော့ထိုင်းအခြေစိုက်သတင်းထောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်
ထိုင်းနိုင်ငံမှာလူ့အခွင့်အရေးလှုပ်ရှားသူလည်းဖြစ်မြန်မာရွှေ့ပြောင်းလို့သမားတွေအပါအဝင်ရွှေ့ပြောင်းလို့သမားရေးလှုပ်ဆောင်နေတဲ့အင်္ဂလန်နိုင်ငံသားအန်ဒီဟော့ကိုဘန်ကောက်မြို့တောင်ပိုင်းခရိုင်တရားရုံးကနေထောင်ဒဏ်၄နှစ်နဲ့ငွေဒဏ်များချမှတ်ခဲ့တာဖြစ်တယ်ဆိုပြီးရွှေ့ပြောင်းလို့သမားအခွင့်အရေးကွန်ရက်ရဲ့ဥက္ကဋ္ဌဦးစိန်ချေကအခုလိုပြောပါတယ
်နက်ဒီဆက်ယုံကနေပြီးတော့တရားစွဲထားတဲ့ electronic ပုံမှန်နဲ့အဖြေဖြတ်မှုတရားရုံးကနေပြီးတော့ဒီအခြေအနေဆိုပြီးတော့ထောင်ဒဏ်လေးနဲ့တံငွေရပတ်နှစ်ပိအဲ့လိုချရတယ်ပြီးလို့ရှိရင်အဲ့ဒီဘက်ကသူကတရားရုံးမှာဆက်ချက်ပြီးတော့ကတရားစီရင်မှုအထောက်အပြုရဆိုပြီးတော့ liable ဘုံရှော့တာထောင်ဒဏ်3နှစ်နဲ့တံငွေတစ်ပိခွဲချက်အဲ့တော့အဲ့မှာထောင်ဒဏ်ကိုအရင်ကတော့ပြည့်မှုမှမရှိဘူးခဲ့တာရောနောက်ပြီးတော့လူခွင့်ရရှောက်ရှားသူဖြစ်လူခွင့်အတိုင်းပါအကျိုးရှိခဲ့တာရောကြောင့်ထိုင်းကနှစ်နှစ်အဖြစ်ပြောင်းလိုက်တယ်ဆိုတော့ဒါဒီနှစ်နှစ်ကာလအတွင်းမှာနောက်ထပ်အမှုတွေပါတွေဆွဲပြီးတော့ကျန်ချခံရတာမျိုးမရှိဘူးဆိုတော့ဒီထောင်ဒဏ်ကျခံရတာဒီနှစ်နှစ်ကျော်မှာနောက်ဆက်အမှုတွေနဲ့ပြည်ထောင်ကျခံရတဲ့ဟာမျိုးတွေဖြစ်လာလို့ရှိရင်ခုက3နှစ်ဆက်ရတဲ့3နှစ်ပေါင်းပြီးတော့ကျခံ
ထိုင်းနိုင်ငံအခြေစိုက်လှုပ်ရှားနေတဲ့လူ့အခွင့်အရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဖောင်ဒေးရှင်းနဲ့ရွှေပြောင်းလို့သမအခွင့်အရေးကွန်ရက်ကနိုင်ငံသားရေးရာဆိုင်ရာပြန်ပေးဖြစ်တာဝန်ရှိသူဖြစ်အန်ဒီဟော့ကလှုပ်ဆောင်ခဲ့တာပါလွန်ခဲ့တဲ့2013ခုနှစ်ကထိုင်းတောင်ပိုင်းကတတိဆက်ယုံကအလုသမားတွေရဲ့အရေးကိစ္စနဲ့ပတ်သက်လို့ဖင်လန်နိုင်ငံမှာရှိတဲ့အဖွဲ့အစည်းတစ်ခုကိုသုတေသနစစ်တမ်းဆိုင်ရာအချက်လက်တွေပေးပို့ခဲ့တာကြောင့်တတိဆက်ယုံရဲ့တရားစွဲဆိုတာကိုခံခဲ့ရတာဖြစ်တယ်လို့လည်းဆက်ပြောပြပါတယ်
။အန်ဒီဟောကဒီဆက်ယုံမှာရှိတဲ့လုပ်ငန်းတွေအခြေအနေကိုစစ်တမ်းတစ်ခုလိုက်တယ်။အဲဒီမှာအလုသမားတွေရဲ့စစ်ချက်တွေကိုသူကအဲဒီဖင်လန်ကဘင်းဝက်စ်လို့ခေါ်တဲ့အဖွဲ့ကိုပို့ပြီးအင်တာဗျူးကမှရှင်းတဲ့ပို့ပြီးပို့ပြရအောင်ဆိုစင်ဝက်စ်ကလည်းဒီဟာကိုအင်တာနက်ပေါ်ပြန်လာပါတော့ဆက်ရုံမှာရှိတဲ့လက်ကျင်းမှာဆက်ရုံချိဖောက်ခံရမှုတွေအဲ့ဒါပေါ်ပြန်အဲ့ဒါကြောင့်လည်းအဲ့လိုပြောလိုက်တဲ့ဟာကသူ့ကိုဟိုပါပေါ့ဒီကနေ့နာလို့ဆိုပြီးတော့အဲ့လိုပြောရဆွဲလာ
အန်ဒီယောဟာထိုင်းတရားရုံးမှာနောက်ထပ်ပြန်မမှုနှစ်ခုကိုရင်ဆိုင်ရအောင်မှဖြစ်ပြီးတတိဆက်ရုံကဘန်းငွေတန်းနဲ့ချီပြီးနင့်နာကြီးတောင်းဆိုထားတယ်လို့လည်းသိရှိရပါတယ်2013ခုနှစ်ကတည်းကတတိဆက်ရုံကဆွဲဆိုထားတဲ့အမှုနဲ့ပတ်သက်လို့အကြိမ်ကြိမ်တရားရုံးမှာစစ်ဆေးခဲ့ပြီးတဲ့နောက်စက်တင်ဘာလ20ရက်နေ့မှာသူ့ကိုအပိသတ်အမိန့်ချမှတ်ခဲ့တာဖြစ်ပါတယ်သူ့အမှုနဲ့ပတ်သက်လို့အယူခံတက်ပြီးတော့ဆက်လက်အမှုရင်ဆိုင်သွားမှဖြစ်တယ်လို့လည်းရွှေပြောင်းလို့သမအခွင့်အရေးကွန်ရက်ကပြောဆိုခဲ့ပါတယ်ရှင်
မအေးအေးမှာပါရှင် VOA မြန်မာပိုင်းအစီအစဉ်ကဗီဒီယိုထုတ်လွှင့်ပေးနေတဲ့နေစဉ် TV သတင်းလောအစီအစဉ်တွေကိုညနေပိုင်းရေဒီယိုအစီအစဉ်ပြပချင်း9နာရီမှာ Asia Set 7 Juro နဲ့ VOA ရဲ့ Facebook စာမျက်နှာတို့ကနေတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင
်ဒီကနေ့စနေနေ့ကနယူးယောက်မြို့နယ်နယူးဂျာစီပြည်နယ်တွေမှာဖြစ်ခဲ့တဲ့ဘုံးပေါက်ကွဲမှုတွေနဲ့ပတ်သက်ပြီးတန်လျာရှိသားတွေကနိုင်ငံရေးခြားအကြမ်းဖက်အဖွဲ့နဲ့ဆက်ဆက်မှုရှိသလားဆိုတာနဲ့ဘယ်လိုအရာတွေရဲ့လှုပ်ဆောင်မှုနဲ့လူပေါင်း29ယောက်ဒဏ်ရာရခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကိုလုပ်ခဲ့တာလဲဆိုတာကိုသိနိုင်ဖို့အမေရိကန်စုရရာရှိတွေကစုံစမ်းစစ်ဆေးနေပါတယ်အသက်28နှစ်အရွယ်အာမက်ခန်ရာဟာမီကိုဘုံးပေါက်ကွဲခဲ့တဲ့နေရာနဲ့ဒီအနီးအနားနောက်ထပ်နေရာတစ်ခုမှာမပေါက်ကွဲသေးတဲ့ဘုံးတလုံးကိုထောင်ထားခဲ့တဲ့နေရာတွေမှာစောင့်ကြည့်ကင်မရာကနေတစဉ်တွေ့ခဲ့ရပြီးတဲ့နောက်ရဲတပ်ဖက်ကသူ့ကိုလိုက်လံရှာဖွေပြီးတင်းနေလာနေတော့ဖမ်းဆီးမိခဲ့တာပါဒီရာဟာမီကိုစစ်မှားရေးဆောင်ရှားမှုပေးပြီးတော့ဥပဒေအရရှင်းနေငားရန်လျှောက်လွှဲခွင့်ပေးမှနဲ့ပတ်သက်လို့တော့စိတ်ပြက်လက်ပြက်ဖြစ်မိတဲ့အကြောင်း Republican သမ္မတလောင်း Donald Trump ကပြောပါရယ်ရဲတွေနဲ့အပြန်လည်ပြစ်ခတ်ပြီးတဲ့နောက်ဒဏ်ရာရတာကြောင့်ရာဟာမီကိုမနေ့ကတနင်္လာနေ့မှာစေယုံတင်ထားတာပါရှင်မြန်မာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ရဲ့ညွှန်ကြားရေးမှူးချုပ် Irina Fukuba နဲ့မနေ့ကတနင်္လာနေ့မနက်ပိုင်းမှာတွေ့ဆုံပြီးမြန်မာနိုင်ငံမှာပြီးခဲ့တဲ့လကလှုပ်ခဲ့တဲ့ငလင်ကြောင့်ထိခိုက်ပျက်စီးခဲ့ရတဲ့ရှီဟောင်းပကံစီတီပထိုးတွေပြန်လည်ပြုပြင်မှုမှဘူးကိစ္စဆွေးနွေးခဲ့တဲ့အကြောင်း UNESCO ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ပကံဒေသစီတီပထိုးတွေပြန်လည်ပြုပြင်မှုမှရမှာရှေးမှုလက်ရမပြတ်မှုမှသွားနိုင်ဖို့နဲ့ UNESCO ကနေနည်းပညာနဲ့ကျွမ်းကျင်မှုတွေကူညီပေးဖို့အပါအဝင်ယဉ်ကျေးမှုအမွေအနှစ်တွေထိန်းသိမ်းရေးကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်ရှင်မြောက်ကိုရီးယားနိုင်ငံဟာဆွမ်းအားမြင့် rocket engine တစ်လုံးကိုမြေပြင်မှာအောင်မြင်မြင်ဒီကနေ့ဆက်သက်ခဲ့ပါတယ်။ဒီဆက်သက်မှုအောင်မြင်တာကြောင့်တာဝန်ဖြစ်ဒုံးကျည်လက်ဝယ်ပိုင်ဆိုင်ဖို့နှိစက်လာပြီးတခြားနိုင်ငံတွေနီးတူကမ္ဘာမြေကိုစူးစမ်းလေ့လာနိုင်တဲ့ဂျိုဒုအမျိုးအစားအပါအဝင်တခြားဂျိုဒုတွေကိုလည်းလွှတ်တင်နိုင်လိမ့်မယ်လို့နိုင်ငံပိုင်သတင်းဌာနကပြောပါတယ်ရှင်။
တရင်အချင်းချက်ကိုမခင်ပြည်တွေကပြောပြပေးသွားတာပါဒီညနေအတွက်စီစဉ်ထုတ်လို့ရမှုကရှာဖောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Linus Stringers ဖြစ်ပါတယ် VOA American အသံညပိုင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:30အထိလိုင်းဒိုမီတာ24 25 51အပြင်လိုက်လာမီတာ190ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားအောင်ပါတောသားရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းအသင်းမှရှင်လန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မနန်းလောပါ
This program has come to you from the Voice of America, Washington.